ကမ္ဘာဝန်အဂတိလိုက်စားမှုအခြေအနေတွေကိုစစ်တမ်းယူဖော်ထုတ်နေတဲ့ Transparency International အဖွဲ့ကြီးရဲ့နှစ်စဉ်အစည်းအဝေးခန်းစာထဲမှာအဂတိလိုက်စားမှုအခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံဟာအောက်ဆုံးအဆင့်မှာပဲရှိနေစေဖြစ်ပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲနဲ့တက်လာခဲ့တဲ့အစိုးရအနေနဲ့လက်ပေးလက်ယူမှုတွေကိုတိုက်ဖြတ်သွားမယ်လို့ပြောထားပေမဲ့လက်တွေ့အောင်မြင်အောင်ဆောင်ရွက်ဖို့အခက်အခဲတွေရင်ဆိုင်နေရတယ်လို့လည်းလေးလာသူတွေကဆိုကြပါဗျ။ဒါနဲ့ပတ်သက်လို့တော့ကိုသားညုံကဆက်ပြီးပြောပြပေးပါမယ်ရှင်
။ Transparency International အဖွဲ့ကထုတ်ပြန်တဲ့2012ခုနှစ်တွင်ကမ္ဘာနှံကအာဒီလေစာမှုအခြေအနေအစဉ်ခံစာအတည်းမြန်မာနိုင်ငံကိုအမှတ်15အမှတ်ပေးထားပါတယ်။နိုင်ငံလိုက်တွက်မယ်ဆိုရင်တော့မြန်မာနိုင်ငံဟာအချင်းဒီအစိုးဆုံးနိုင်ငံအောက်ဆုံးကရည်တက်လို့ရှိရင်9နိုင်ငံမြောက်ဖြစ်ပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲနဲ့အစိုးရတက်တက်လာပြီးတဲ့နောက်အာဂရီလက်စားမှုတွေကိုတိုက်ဖြတ်သွားမယ်ဆိုပြီးတော့သမရဦးသိန်းစိန်ကကတိပေးခဲ့ပြီးမြဲလက်တွေ့လုပ်ဖို့ရမှာခက်ခဲတွေရှိနေတယ်လို့လေးလာသူတွေကသုံးသပ်ထားပါတယ်တည်ဆဲဥပဒေအတိုင်းလက်တွေ့ဘယ်လိုမျိုးအကောင့်ထဲဖော်မလဲဆိုတော့တရားဥပဒေစုမှုရေးကိစ္စရပ်လည်းဖြစ်တယ်လို့မြန်မာစီးပွားရေးလုပ်ငန်းရှင်လည်းဖြစ်စီးပွားရေးပညာရေးဆိုင်ရာကျွမ်းကျင်သူလည်းဖြစ်တဲ့ဦးမင်းခင်ကပြောပါတယ
်ဟိုအာဂရီလက်စားမှုတိုက်ဖြတ်မယ်ဆိုရယ်ဟိုသူစံသားပေါ့နော်ကျွန်တော်တို့ political way ပေါ့နိုင်ငံကြီးတရားလုံးချင်တဲ့စံသားကိုတော့ပြုံးကြည့်ပါလေအကျိုးစားအထုတ်နေတယ်လို့လည်းပြောလို့ရတယ်ဆိုတော့ပြည်အောင်မို့တော့တော်တော်လေးအားနေသေးတယ်လက်တွေ့တွေ့လာတာကအောက်ခြေတချို့နေရာတွေမှာပဲဟိုချီအောင်မရှိတာတွေ့ရတယ်နောက်တစ်ခုကဒီလူတော်ဘက်ကပို့ပြီးတော့မှဒီဆိုးရပဲနဲ့ဆိုင်ရင်ပါရီလက်ခံမှုပို့ပြီးတော့ဟိုချီရအောင်ဟိုကိုင်းတဲ့ဆိုင်နဲ့ဆွာတဲ့ပေါ်ထုတ်ရုံပေါ့လေအစားစာလေးဒီပေါ်ထုတ်ရောပဲလုပ်နိုင်တယ်ဆိုတော့ဟိုဒါကလည်းတရားဥပဒေစိုးရိမ်နေတယ်သူကတွဲနေတာပေါ့တွဲနေတော့ကုတီတော်တီရောဟိုကိုင်ကင်နိုင်မှုဆိုလည်းလုပ်ကြောမယ်ဆိုရင်တို့တော့လူသေးတယ်လို့ပြောရမယ်က
အမျိုးသားလွတ်တော်ကုစလေတူဖြစ်တဲ့ဒေါက်တာမြတ်ညနာစုကလည်းအစိုးရအနေနဲ့အာဂရီလိုက်စားမှုတွေတိုက်ဖြတ်သွားမယ်ဆိုပေမဲ့တစ်ဖက်မှာအရေးယူမှုတွေရှင်းလင်းလင်းမတွေ့ရဘူးလို့ပြောပါတယ
်အရေးယူဖြစ်တဲ့လုံးဟာတဲ့စာရင်တော့နော်အရင်ခေတ်နဲ့တရားနှိုင်းစီလိုက်ရင်တော့ရော့ကျသွားပွေရာရှိတယ်လို့ပြောလို့ရပါတယ်အခုဆိုရင်ကျွန်တော်တို့ဟလာတိုင်ကြားဖို့ဖုန်းနံပါတ်တွေနောက်တစ်ခါကျင်းကြေးဝန်ကြီးဌာနဒီပြည်ထောင်ဝန်ကြီးဌာနပေါ့နော်ကျွန်တော်တို့ဒီအထူးစုံစမ်းစစ်ဆေးဦးစီးဌာနနေပြီးတော့ဆက်သွယ်တိုင်ကြားဖို့ဖုန်းနံပါတ်တွေကိုဟလာနေ့စဉ်ထုတ်တင်စာရေးထဲမှာဆက်သွယ်ပြီးတော့ပေါ်ပြထားတာရှိပါတယ်ဒါပေမဲ့ကျွန်တော်တို့တစ်ချက်ကြည့်ရမှာကဒီလိုတိုင်ကြားတဲ့ဖြစ်စဉ်တွေဘယ်နှခုရှိခဲ့ပြီးလဲရှိခဲ့ပြီးတဲ့ဖြစ်စဉ်တွေပေါ်မှာဟောဘယ်လိုအရေးယူဆောင်ရွက်မှုတွေရှိနေပြီလေဘလို့တွေလက်ပေးလိုက်ခုအပေါ်မှာဆောင်ရွက်ခဲ့တဲ့ဝန်ထမ်းတွေတက်ဆိုင်ရာအဖွဲ့အစည်းတွေကိုအေးအေးယူပြီးပြီလေဆိုတာကိုတော့အဲထုတ်ပြန်တဲ့အပိုင်းဟာစိတ်ဝင်လင်းညင်သာမှုရှိသေးလို့မြင်ရပါတယ်ခင်ဗ
ျတကယ်တော့ဒီအဂတိလိုက်စားမှုတိုက်ဖြတ်ရေးဟာလက်ရှိသွားနေတဲ့မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးအတွက်ပါအရေးကြီးတယ်လို့အစိုးရဘက်ရောလွှတ်တော်ရောမြန်မာရေးလေးလာသူတွေကပါယူဆထားကြတာပါဒါကြောင့်လည်းပဲအဂတိလိုက်စားမှုအခြေအနေဟာအပြောင်းလဲအတွက်ကိုစိန်ခေါ်ချက်တရလို့ဖြစ်နေတယ်လို့ဦးမင်းခင်ကပြောပါတယ
်တက်မှာပြောင်းလဲတာတရလို့ဆိုဆက်ဆိုင်ရေးဘက်မှာပြောင်းလဲတာကိုကျွန်တော်တို့တွေ့ဆန်းသွားတယ်ဆိုတာမျိုးတွေစောင့်ကြည့်တယ်ဆိုတာမျိုးပေါ့အဲ့လိုမျိုးပို့ပြီးကြိုးရမယ်ထင်တယ်တရားဥပဒေလုံးတင်လုပ်ခဲ့တဲ့အရေးကြီးဘူးဒီဟိုမရှိရင်တော့ပြန်ပြီးတော့ဒီဥစ္စာကငကူဆိုရင်ကိုငကူဆိုတာကနည်းနည်းလေးကြောင်းတဲ့ဥစ္စာလေးဟာတော့မှပြန်ပြီးတော့အတတလို့ပြန်တက်ပြီးတော့ဟိုငကူပုံစံပြန်ဖြစ်သွားနိုင်တယ်။ဒါလည်းပဲဟိုကျွန်တော်တို့အကြောင်းလေးအတွက်ဟို threat ချိန်ညှောက်မှုတစ်ခုပဲ။ကြောင်းလို့တဲ့အရေးတစ်ခုပဲ
။လွှတ်တော်ပိုင်းကလည်းဒီအဂတိလက်စားမှုတိုက်ဖြစ်ရေးအတွက်ကြိုးပမ်းနေပေမဲ့အရေးယူမှုတွေကိုလက်တွေ့ဆောင်ရရမယ့်အုပ်ချုပ်ရေးပိုင်းကပွင့်လင်းမြင်သာမှုမရှိသေးဘူးလို့အမျိုးသားလွှတ်တော်ကုစလေဒေါက်တာမြတ်ညာနာစုကဝေဖန်ပါတယ်။
ကျွန်တော်တို့လွှတ်တော်တွေမှာလက်ပေးလက်ယူမှုတိုက်ဖြတ်မှုတွေကိုရေးဆွဲနေပါတယ်။ရေးဆွဲနေတာနောက်ဆုံးအဆင့်ရောက်ပါပြီ။ဒီဥတွေထွက်လာတဲ့အခါကျတော့မှကျွန်တော်တို့တိတိကျကျဘယ်လိုအရေးယူဆောင်ရွက်မယ်ဆိုတာကရှိလာမှာပါ။အခုကျွန်တော်တို့စီပါကရှိနေတဲ့ဥတွေဟာအဲအဂတိမှုတိုက်ဖြတ်ဥတွေကတော့ရှိပါတယ်။1950ကျော်56လောက်တုန်းကပြန့်ထန်းထားတာပါ။ဒါပေမဲ့အဲ့ဒါတွေကိုလိုရာတွေကိုဖြည့်ဆွတ်ပြီးတော့ဥတွေဖြစ်ရေးဆွဲနေပါတယ်။နောက်တစ်ချက်အနေနဲ့ကတော့ကျွန်တော်တို့လက်သေးလက်ယူဖြစ်စီအနေနဲ့ပတ်သက်ပြီးတော့မိကုန်နေမိများနာရှိပါတယ်အဲ့ဒါကိုဘလို့အရေးယူဆောင်ရွက်ထားမှုရှိမရှိဆိုတာကိုမေးပါတယ်မေးတဲ့အခါကျတော့လေပြောင်းစုဆိုရဘက်ကတော့သိရှင်းရှင်းလင်းလင်းပေါ့နော်တိတိကျကျအဖြေကြားနိုင်ခြင်းရှိပါဦးမြတ
်အခုလိုမျိုးအဂတိလိုက်စားမှုတွေဟာနိုင်ငံရေးတမကပဲနဲ့စီးပွားဖွံ့ဖြိုးတိုးတက်ဖို့နဲ့နိုင်ငံတကာနဲ့ကြေပြန့်ပြန့်ကုန်သွယ်ရေးလုပ်ငန်းတွေထိစပ်လုတ်ကင်လာနိုင်ရေးအတွက်ပါထိခိုက်မှုရှိတယ်လို့သုံးသပ်ပါတယ်ငွေကြေးဝန်ဆောင်မှုလုပ်ငန်းတစ်ခုဖြစ်တဲ့YGA Capital ကမှုဆောင်ညွှန်ကြားမှုဥတူရာကိုကတော့မြန်မာနိုင်ငံမှာအတော်လေးအမြင့်တွေနေတဲ့ကိစ္စရပ်အတော်များများရှင်းဖို့လိုတယ်လို့ view ကိုပြောပါတယ
် I think the last 18 months or close to 2 years of reforms what that is
bigger than ne ni ba 18 la ta kala atwin aku lu myo sin khaw mu ri ko atat nai song yot twa aw lou ni ja ba de ze kwet ta ga phwin lite a chi ni ma ni sin lu lu sin khaw jet twi shi ba de agri le sa mu ne pwin lin min ta mu shi da ri de da kan long gan ye ywe che kwen naw chou ni tia yi sa ni ne yat phat au chou mu naw a che kan a sao aw ke me mu sa ta pye a chi ni ri shi ba de a long lu lu de bon san ne do ma hou ba aw dai mae le myanmar nai gan ga a thi chan ga da ja ro a taw le ko pyatana ji ba de su ro u tu ra ko ko pyo daw ra ba အခုဒီ Transparency International ရဲ့အစီအစဉ်ကတည်းကမြန်မာနိုင်ငံအောက်မှာတော့ဆူဒန်နိုင်ငံ၊အာဖဂန်နစ္စတန်၊မြောက်ကိုရီးယားနဲ့ဆိုမာလီယားနိုင်ငံတွေပဲကျန်ပါတယ်။အရှိတောင်အာရှပတ်ဝန်းကျင်နိုင်ငံတွေထဲမှာဆိုရင်အာဂတိလက်စားမှုအခြေအနေမြန်မာနိုင်ငံဟာအဆိုးဆုံးလို့ပြောနိုင်ပါတယ်။အစီအစဉ်ကစားအတိုင်းဆိုရင် Denmark, Finland, New Zealand နိုင်ငံတွေကတော့အမှတ် 90 နဲ့အာဂတိလက်စားမှုအနည်းဆုံးအပေါ်ဆုံး10နိုင်ငံတွေဖြစ်ကြပါတယ်။အမှတ်နဲ့ကြည့်ရင် American ပြည်တော်စုကအမှတ်83၊တရုတ်နိုင်ငံကအမှတ်39လို့ရရှိထားကြပါတယ်ခင်ဗျာ။